ဩစတြေးလျနိုင်ငံမှာပညာသင်ကြားနေတဲ့မြန်မာစစ်တပ်ကအစစ်အမြင်အရာရှိကြီးတယောက်ရဲ့တမိတယောက်ကိုပေါ့လေအာဏာပိုင်တွေကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေတယ်လို့ကျွန်တော်တို့သတင်းတွေအကြံပြန်ရရှိထားပါတယ်ဆိုတော့ကဆရာတို့သိထားသလားပေါ့လေဒီအကြောင်းကိုနည်းနည်းတော့ပြောပြပါလားခင်ဗျာ
ဟုတ်ကဲ့ဒီ2008ခုနှစ်တည်းကဩစတြေးလျရောက်လာပြီးတော့ဩစတြေးလျရဲ့စင်နီမျိုးကတက္ကသိုလ်တစ်ခုမှာမာစတာဒီဂရီတက်နေတဲ့အီမတ်စင်မွန်အေးဆိုတဲ့ယူသမီးပေါ့လေသူကတော့ဘုံမှုချုပ်စင်ရော်ရဲ့တမီးလို့ဆိုပါတယ်သူကဩစတြေးလျအစိုးရကနေဗီဇာပိတ်ပင်တားဆီးထားတဲ့စည်ရင်းထဲမှာပါတဲ့တခြားမြန်မာပြည်ကိုပြန်ပို့ဆိုပြီးတော့အဆုံးဖြတ်တယ်။အဲ့ဒါကိုတရားသူကြီး၃ဦးလုံးကနှစ်ဦးကတော့ဒီအယူခံနဲ့ပတ်သက်ပြီးတော့တမခံမှုဆိုပြီးတော့သူတို့ပြန်ပို့ဖို့ပဲအတီးပြီးဆုံးဖြတ်လိုက်ပါတယ်
။အကြောင်းသူဘက်ကတော့ဘယ်လိုများအကြောင်းပြချက်တင်တဲ့တရားရုံးကိုအယူခံတင်သွင်းခဲ့တာရှိပါသလဲခင်ဗျာ
။အတင်းအနေရကတော့သူ့အဖေနဲ့ဒီပို့ချုပ်တည်ရဲ့မြန်မာနိုင်ငံမှာဖိနေဆက်မှုတွေကသူနဲ့မဆိုင်ဘူး။သူနဲ့လည်းသူ့အဖေနဲ့သဘောထားချင်းမတိုက်ဆိုင်ဘူးသူ့အနေနဲ့ကတော့ဒါပညာသင်တဲ့အကြောင်းသူတယောက်အနေနဲ့အယူသသားပဲသူကြောင်းလည်နေတာဖြစ်တယ်အကြောင်းမလို့အုတ်ချုပ်တဲ့ဘုတ်ချုပ်တွေနဲ့သူ့အဖေနဲ့သူ့နဲ့ကြားထဲမှာဘာမှမဆိုင်ပါဘူးဆိုပြီးတော့သူကသူ့ကိုကင်းလွတ်ခွင့်ပေးဖို့တော့ရှောက်တာပေါ့လေဒါပေမဲ့အဲ့ဒါကိုတရားသူကြီးတွေရောနိုင်ငံတကာဝန်ကြီးရောလက်မခံတဲ့တစ်ချောင်းသူ့မှုကရှုံးသွားပါတယ
်သူ့ကိုပြန်ပို့ဖို့ကတရားတလောက်ဖြစ်နေပြီလားခင်ဗျာ
ဟုတ်ကဲ့ဆုံးဖြတ်ပြီးပါပြီ
ဒီလိုမျိုးပေါ့လေဩစတြေးလျနိုင်ငံမှာပညာသင်ကြားနေကြတဲ့ဘုတ်ချုပ်သားသမီးတွေကိုအာဏာပိုင်တွေကပြန်ပို့တာဒါပထမဆုံးအကြိမ်ပဲလားခင်ဗျာ
အော်အရင်တုန်းကလည်းတယောက်နှစ်ယောက်ကျွန်တော်တို့ကြားခုပါတယ်အလားတူပဲဘုံမှုကျုပ်တည်းရဲ့သာသမီတွေပေါ့လေဒါပေမဲ့သူတို့ကတော့ကျောင်းပြီးလို့ပြန်သွားတဲ့ပုံစံမျိုးဖြစ်သွားတယ်ဆိုတော့စိတ်မပေါ်နေလိုက်ပေါ့နော်ဒါပေမဲ့အဲ့လိုမျိုးပေါ့မူရင်းနာမည်နဲ့ကျောင်းလိုက်နေပြီးတော့ပြန်ရလာတဲ့ဆိုင်ပေါ့လေနာမည်သူတွေနဲ့အဖေမေနာမည်ပြောင်းပြီးတော့ဒီမှာကျောင်းလိုက်တဲ့သူတွေကအများကြီးရှိသေးတယ်ခင်ဗျအဲ့ဒါတွေကတော့တော်တော်လေးကိုထောက်နှမ်းဖို့ခက်ခဲနေတယ်အကြောင်းမလို့ဩစတြေးလျအစိုးရအနေနဲ့ကတော့နာမည်ရင်းနေလာတဲ့သူတွေကိုတော့အရင်သူတို့ရေးယူတယ်နာမည်ဒုနဲ့လာတဲ့သူတွေကိုတော့ဆက်ပြီးတော့သူတို့စုံစမ်းစစ်ဆေးပြီးရေးယူဖို့ရှိပါတယ
်ဒီစုံစမ်းစစ်ဆေးမှုတွေမှာပေါ့လေအရင်အထက်ဆိုင်ပို့ပြီးတော့ထိထိရောက်ရောက်လှုပ်လှန်လိုက်မယ်လို့ဆိုယုံကြည်ပါသလားခင်ဗျာ
ဟုတ်ကဲ့အရင်တော့တယောက်မှအဲ့လိုပြန်ပို့တာမရှိခဲ့ဘူးလို့ပြောတဲ့နှစ်လောက်တုန်းကလေနောက်ပိုင်းကျွန်တော်တို့ကလည်းပြောတယ်စည်ရင်းထုတ်ပြန်ပြီးတော့ဒီတိုင်းပဲထိုင်နေမဲ့အစားထိထိရောက်ရောက်လက်တွေ့အကောင့်တွေပို့ဖို့လေလိုအပ်တယ်ဆိုရအနေနဲ့ဟလာဒီ Facebook တက်တာကိုထုတ်ပြန်လိုက်ရုံနဲ့မလုံလောက်ဘူးဆိုတော့ကျွန်တော်တို့ကဆက်ခါတည်းလေးသူတို့ထောက်ပြပေးပါနေလေအဲ့တော့သူတို့ထောက်နိုင်ရေးဌာနတွေနဲ့နိုင်ငံရေးဌာနလူမှုကြီးကြီးဌာနနဲ့သူတို့ပေါင်းပြီးတော့အခုလိုမျိုးသူတို့စုံစမ်းဖော်ထုတ်ရမယ့်ကိစ္စတွေဖြစ်လာတာပေါ့
အကြောင်းသူဘက်ကသူတင်ပြတာသူ့အဖေရဲ့ယက်တီချက်နဲ့သူနဲ့မကိုက်ညီဘူးစသဖြင့်ဒီလိုမျိုးအကြောင်းပြတာရှိတယ်အဲ့ဆိုတော့ဒီအကြောင်းပြချက်ပေါ်မှာဆရာတို့ရောဘယ်လိုများယုံကြည်လို့ရပါသလဲခင်ဗျာဘယ်လိုများမြင်ပါသလဲ
ဟိုကျွန်တော်တို့အနေနဲ့ကတော့ဒီမြန်မာပြည်အနာဂတ်ကပညာပညာတဲ့ကိစ္စကိုကျွန်တော်တို့ဘာမှဟလာတောက်ွက်ဆရာမရှိပါဘူးပညာပင်တာကောင်းပါတယ်သို့သောခရီးမြန်မာနိုင်ငံရဲ့အခြေအနေကနိုင်ငံသားမှာထွက်ပြီးတော့ပညာသင်ကြတဲ့ဘူချုပ်တွေလူကြီးသားသမီးတွေဟာနိုင်ငံတော်ဘဏ္ဍာငွေကိုမတရားခိုးယူသုံးဆွဲပြီးတော့ပညာသင်နေကြရမှာမို့လို့နောက်တစ်ချက်ပညာသင်ပြီးတော့တိုင်းပြည်ကျိုးလည်းပြုမှာမဟုတ်တော့ကျွန်တော်တို့တိုင်းပြည်အများညှင့်လာပါတယ်ဒါကြောင့်မို့လို့ကျွန်တော်အနေနဲ့တာမျိုးတွေကိုပြန်ပို့တာကိုလုံးဝလက်ခံတယ်နောက်ထပ်လည်းအခုတို့ဖြစ်အောင်ကျွန်တော်တို့ကဆက်ပြီးတော့စ조사ဦးမှာပဲ
ပို့ချုပ်သားသမီးတွေကဩစတြေးလျနိုင်ငံမှာပေါ့လေအများအပြားဘလူးပညာရက်တွေကိုလာသင်နေကြတာတွေ့ရပါသလဲခင်ဗျာ
ကျွန်တော်တို့လေ့လာတဲ့လောက်ကတော့ဩစတြေးလျရဲ့ပညာရေးစနစ်ကအဆင့်မြင့်တော့ဒီကပညာကိုသူတို့ကဝိသသိပ္ပံပညာတွေကိုယူသွားပြီးရင်တော့မြန်မာနိုင်ငံမှာတကယ်ဝင်ငွေအထုတ်တွေရနိုင်တဲ့အပေါ်မှာရောနိုင်ငံခြားမှာထွက်ပြေးတိုးလို့ရတဲ့အပေါ်မှာရောသူတို့အများအပြားတော့ဒီစီးပွားရေးနဲ့ပတ်သက်တဲ့ပညာတွေအုပ်ချုပ်ရေးနဲ့ပတ်သက်တဲ့ပညာတွေသူတို့ဖြစ်ဒီ Master Degree အဆင့်ထိလာပြီးတက်နေကြတာတွေရှိပါတယ်ခင်ဗျာ
ပြည်ပနိုင်ငံတွေမှာပေါ့လေအခုလိုတိုးတက်တဲ့နိုင်ငံတွေမှာအဆင့်မြင့်ပညာရက်တွေသင်ကြားတဲ့အတွက်ပေါ့လေသူတို့အနေနဲ့တစုံတရာပေါ့နော်ပြည်ပကဘာကြီးနဲ့အဆက်အသွယ်ရပြီးတော့ခင်မြင်နေတိုးတက်တဲ့အမြင်တွေနောက်ကဘာကနေပြီးတော့စစ်ဘုတ်ချုပ်တွေပေါ်ဘလို့အမြင်နေဆိုတဲ့အမြင်တွေရောသူတို့သိသွားနိုင်လိမ့်မယ်လို့ရောဆရာတို့အနေနဲ့မယူဆဘူးလားခင်ဗျာ
ကျက်နာကဒီမှာလာပြီးတော့အလားတူပေါ့နော်ခုနပြောတဲ့ပုံကိုယ်ကြီးကျောင်းနေနေကြတာသူတို့သုံးဖြုံသုံးဆွဲနေကြတာဒီနေပုံထိုင်ပုံတွေကတကယ်တစ်သေးသားတွေလိုပဲခင်ဗျာပြည်သူတွေကဆင်းရဲငတ်ပြတ်ပြီးတော့ဒုက္ခတွေရောက်နေတဲ့အချိန်မှာဒီငွေတွေကိုသူတို့ကမတရားခိုးယူပြီးလာပြီးသုံးဖြုံနေတဲ့ကိစ္စကိုကျွန်တော်တို့ကဘယ်လိုမှမကြည့်ရနိုင်ဘူးခင်ဗျာပြည်သူတွေကိုစားကျွန်တော်တို့တော်တော်အသေးနာပါတယ်ဒါကြောင့်မို့လို့ပညာသင်တာကိုကျွန်တော်တို့မတားဆီးကြည့်ပေမဲ့လည်းပဲအခုလိုပြည်သူပါနာတွေကိုနော်မတရားသုံးဆွဲခိုးယူပြီးတော့အခုလိုလာဖြုံးနေတဲ့ကိစ္စတော့ကျွန်တော်လက်သိမခံနိုင်ဘူးခင်ဗျ။ဒါကြောင့်မို့ကျွန်တော်တို့ကန့်ကွက်ရတာဖြစ်တယ
်။အကြမ်းမြင့်အပြင်ပေါ့လေဩစတြေးလျနိုင်ငံတကူလုံးမှာနာမည်တူးနဲ့ဖြစ်စေနာမည်အရင်းနဲ့ဖြစ်စေဩစတြေးလျဆိုတာပေါ်ထုတ်နိုင်ခြင်းမရှိသေးတဲ့စစ်ဗိုလ်ချုပ်ရဲ့တာသမီတွေဘယ်လောက်လောက်များရှိမယ်လို့မှန်းတော့ခင်ဗျာ
။ဟောကျွန်တော်မခန့်မှန်းတတ်ဘူးခင်ဗျာ။ဒါပေမဲ့ကျွန်တော်မိဆွေတွေပြောပြစေရတော့ဒီတက္ကသိုလ်တော်တော်များများမှာအဲ့ဒီလိုမျိုးနာမည်တူးတက်လာနေတဲ့သူတွေမိဘနာမည်တွေပြောင်းပြီးတော့လာတက်နေတဲ့သူတွေရှိနေတယ်ခင်ဗျာ။သို့သောတက္ကသိုလ်တွေရဲ့ဒီကိုရကိုတာထိသိရမယ်ဥပဒေပေါ့နော်အဲ့ဒီကြောင့်မို့လို့တိကျတော့ထုတ်ပြီးတော့ဆက်ပြီးလို့မရသေးဘူးခင်ဗျာ
ဒေါက်တာမြင့်ချိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ